ကနေဒါမက္ကဆီကိုနဲ့အမေရိကန်ပြည်ထောင်စုခေါင်းဆောင်တွေဟာမက္ကဆီကိုစီးတီးမြို့ထိပ်သီးညီလာခံရဲ့အင်္ဂါနေ့အစည်းအဝေးမှာဒေသတွင်းလုံခြုံရေးနဲ့စီးပွားရေးပူးပေါင်းဆောင်ရွက်မှုကိုအဓိကထားဆွေးနွေးကြမယ်လို့အိမ်ဖြူတော်ကပြောပါတယ်။အမေရိကန်ရဲ့နိုင်ငံခြားကူညီမူဝါဒနဲ့ပတ်သက်ပြီးသမ္မတဘိုင်ဒန်ကအခုလိုပြောခဲ့ပါတယ်
။ Fortunately our responsibility just doesn't end in the Western Hemisphere. It's in Central Europe, it's in Asia, it's in the Middle East.
ကန်ကြောင်းမလောက်စွာပဲကျွန်တော်တို့ရဲ့တာဝန်ကအနောက်ကမ္ဘာချမ်းမှာပဲပြီးသွားခဲ့တာမဟုတ်ပါဘူး။အာရှအရှေ့လဲပိုင်းအာဖရိကနဲ့ဗဟုယောပါမှာကျွန်တော်တို့တာဝန်တွေကရှိနေပါတယ်အရှေ့တောင်အာရှအနောက်အာရှမှာလည်းရှိနေပါတယ်တနည်းအားဖြင့်ကိုအာယုံစိုက်ရတာမျိုးကျွန်တော်ဖြစ်ချင်ပါတယ်ဒါပေမဲ့မဖြစ်နိုင်ပါဘူးနေရာများစွာကိုကျွန်တော်တို့အာယုံစိုက်နေရတာပါလို့သမ္မတဂျိုးဘိုင်ဒန်ကပြောဆိုသွားခဲ့တာပါ1933ကနေ1945အတွင်းအမေရိကန်သမ္မတကြီးဖြစ်ခဲ့တဲ့ Franklin Roosevelt ရဲ့အင်းကြီးချင်းကောင်းမူဝါဒနဲ့ဆန့်ကျင်ပြီးအမေရိကန်ရဲ့မူဝါဒဟာလက်တည်းအမေရိကနဲ့ကရီဘီယံနိုင်ငံတွေကိုပြစ်ပယ်ထားခဲ့ပြီးအခုချိန်မှာဒီမူဝါဒကိုပြောင်းဖို့အချိန်ကာဖြစ်တယ်လို့မက္ကဆီကိုသမ္မတအိုဘရာဒိုကပြောလိုက်တာကိုသတင်းတော်တွေရှေ့မှာပဲသမ္မတဘိုင်ဒန်ကတုံ့ပြန်ခဲ့တာဖြစ်ပါတယ်။ကနေဒါဝန်ကြီးချုပ်ဂျက်စတင်ထရူဒိုမက္ကဆီကိုသမ္မတအန်ဒရေးမန်နူအယ်လိုပက်စ်အိုဘရာဒိုနဲ့အမေရိကပြည်ထောင်စုသမ္မတဂျိုးဘိုင်ဒန်တို့ဟာမက္ကဆီကိုနိုင်ငံမှာတွေ့ဆုံနေကြတာဖြစ်ပါတယ်။ဒီစည်းဝေးနဲ့ဆက်နွယ်ပြီးအမေရိကန်နဲ့ကနေဒါထိပ်တန်းတာဝန်ရှိသူတွေဟာရာသီဥတုအပြောင်းအလဲနဲ့ယူကရိန်းထောက်ခံရေးကိစ္စတွေကိုလည်းတီးခြားဆွေးနွေးကြမှာဖြစ်ပါတယ်။